ဗြိတိန်နိုင်ငံမျိုးတော်လန်ဒန်မှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အတွက်နောက်ဆုံးအဆင့်စီစဉ်မှုတွေလုပ်မယ်လို့တန်တရာရှိသူ၃ဦးကိုဗိုလ်တပူးနဲ့ဇက်တိုက်ဆင်းနှင်းမှုတွေအတွက်မှာဖမ်းဆီးရမိခဲ့တယ်လို့လန်ဒန်ရဲတွေကပြောပါတယ်သူတို့ဟာစနေနေ့ကဖြစ်ပွားခဲ့တဲ့လန်ဒန်တံတားတိုက်ခိုက်မှုပုံစံမျိုးလုပ်ဖို့အတွက်စီစဉ်နေတာလို့ဆိုပါတယ်အခုဖမ်းမိသူတွေကအသက်30ဝန်းကျင်ရှိပြီးလန်ဒန်တံတားနဲ့ဘိုရိုဇီးတဝိုက်10ဦးသေဆုံးပြီး48ဦးဒဏ်ရာရစေတဲ့ဗန်ကားနဲ့ရောဓာတ်နဲ့ပါတိုက်ခိုက်ခဲ့သူတွေနဲ့ဆက်နွယ်မှုတော့မရှိပါဘူးလို့ရဲတွေကပြောပါတယ်ဒီတိုက်ခိုက်သူတွေကိုစနေနေ့ကလက်နက်အပြည့်နဲ့ရဲတွေကပစ်ခတ်တာကိုဒေသခံတူရိုက်ထားတဲ့ဗီဒီယိုအသစ်ထွက်လာချိန်မှာအခုလိုအကြမ်းဖက်ဖို့ကြံစည်သူနောက်ထပ်3ဦးကိုဖမ်းမိကြောင်းသတင်းတွေထွက်လာတာပါ Times သတင်းစာပါနောက်ဗီဒီယိုတစ်ခုမှာတော့လန်ဒန်တံတားတိုက်ခိုက်သူ3ဦးဖြစ်တဲ့ Khurram Shahzad Butt, Rachi Rodune နဲ့ Yusuf Zakbar တို့ကိုသူတို့မကြမကြတွေ့ဆုံနေရှိတဲ့လန်ဒန်ရှေ့ပိုင်းမွတ်စလင်များအတွက်တည်ထောင်ဖွင့်ထားတဲ့ Women Fitness Center အားကစားရုံအပြင်ဘက်မှာတိုက်ခိုက်မှုမဟုတ်ခင်9ရက်ကသူတို့ကိုဖက်လဲတခင်ရင်မောနေတာကိုပြသထားပါတယ်။ဒီအားကစားရုံဟာပထမဆုံးလန်ဒန်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတဲ့2005ခုနှစ်လန်ဒန်မြောက်ယထာဘုံးခွဲမှုမှာပါဝင်သူတွေကိုလေ့ကျင့်သင်ကြားပေးရမှာကူညီခဲ့တယ်လို့အဆွဆွဲခံသူပိုင်ဆိုင်တဲ့အားကစားရုံဖြစ်ပါတယ်။